မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဖျားနာကူအခမဲ့စေကန်တွေမှာလာရောက်ပြသသူတွေတိုးလာနေတာကြောင့်အခက်အခဲတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ပြည်တွင်းကိုဗစ်အတည်ပြုလူနာတွေထဲကပိုးရိပ်သူဥယျာဉ်ထွက်ဝက်ကြောင့်မကရှိနေတဲ့ရန်ကုန်တိုင်းကမြို့နယ်လိုက်ဖွင့်လှစ်ထားတဲ့ဖျားနာကူစေကန်တွေမှာလာရောက်ပြသတဲ့သူတိုးလာနေတာကြောင့်နောက်ထပ်တိုးချဲ့မှုပြင်ဆင်နေပါတယ်။ကိုဗစ်ရောဂါကာဝင်နိုင်မှုရည်ရွယ်ချက်နဲ့ဖွင့်လှစ်ထားတဲ့ဒီအခမဲ့စည်းကမ်းတွေထဲကဆေးရုံနဲ့တွဲထားတဲ့အင်းစိန်မြောက်ကလာနဲ့ဗိုလ်တထောင်မြို့နယ်ကဖျားနာကူစည်းကမ်းတွေမှာတော့တန်တရာလူနာတွေစီကနေဆွတ်ပြူစစ်ဆေးပေးနေပါတယ်။ဒါပေမဲ့လည်းလာရောက်ပြသတဲ့လူနာတွေတိုးလာတာနဲ့အမျှမြင်းမြန်ဆန်ဆန်စစ်ဆေးနိုင်မှုလိုအပ်တယ်လို့လည်းရန်ကုန်တိုင်းဖျားနာကူအခမဲ့စည်းကမ်းတွေရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာနေမင်းထက်ကပြောပါတယ်။
ဒီဆယ်လပိုင်းလာဇန်တဲ့ဆိုင်ရင်တော့မဆိုးတလောက်လေးပေါ့အနှင်းငယ်လေးရောနည်းနည်းကျော့သွားတယ်လို့ရှိတယ်။သို့ပေမဲ့လည်းတချို့ရက်တွေကတော့ဒုံရင်ကဒုံရင်နဲ့များနေသေးပေါ့နော်။ Fever Clinic ကတော့ကျွန်တော်ထုံးစံတိုင်းသွားနေတယ်။သို့ပေမဲ့ကျွန်တော် Fever Clinic တွေအားလုံးကိုတက်ဆန်တာလုပ်ခွင့်ကိုရန်ကုန်တိုင်းက permission မပေးသေးဘူးနော်။မြေပြင်မှာကြုံတွေ့နေရတဲ့ဟိုလက်တလောဟာကြတော့ဘယ်လိုလဲဆိုတော့ကျွန်တော်တို့ကဒီ rapid test kit တွေလည်းပေါ်လာတော့ကျွန်တော်တို့ကမြင်မြန်စစ်ဆင်ကျင်တယ်ဗျာ။အခုဆိုလည်းဒီ quarantine center ကြီးလည်းရှိနေပြီ။ဒီကိုဗစ်စင်တာကြီးလည်းရှိနေပြီမြန်မြန်စစ်ဆေးကျင်တယ်မြန်မြန်တွေ့ကျင်တယ်မြန်မြန်ကုပေးသေးကျင်တယ်ပေါ့နော်အဲတော့ fever clinic တွေမှာဒီ rapid test kit တွေဆက်လို့မရသေးတာတော့အမှန်တမ်းပြောကျွန်တော်အနေနဲ့အားမရဘူ
းယောဂကူးစက်မှုတွေအများဆုံးကြုံနေရတယ်ရန်ကုန်တိုင်းတွေကဝေဘာကြီးဖောင်ကြီးနဲ့တောင်ကလာပါဆေးရုံတွေမှာကိုဗစ်လူနာတွေကိုအဓိကထားကူးတာပေးနေပြီးရန်ကုန်ဆေးရုံကြီးအပါအဝင်မြောက်ကလာအင်းစိန်နဲ့တင်ငန်းကျွတ်ဆံများဆေးရုံကြီးတွေမှာလည်းထပ်တူကူးတာမှုပေးနေတာပါရန်ကုန်တိုင်းမှာရှိတဲ့ကိုဗစ်ကူးသရေးဌာနတွေနဲ့စင်တာတွေမှာလှုပ်ရှားပေးနေသူအပါအဝင်ကိုဗစ်သံသယလူနာတင်ရင်တွေမှာပါလိုက်ပါဆောင်ရွက်နေတဲ့စေတနာဝန်ထမ်းကတော့တသောင်းကျော်ရှိနေပါတယ်။တစ်ချိန်တည်းမှာပဲယောဂလက္ခဏာမပြင်းထန်သူတွေနဲ့သံသယလူနာတွေကိုထားဖို့တိုးချဲ့ထားတဲ့စင်တာတွေမှာတော့စေတနာဝန်ထမ်းလှုပ်ရှားပေးတွေလိုအပ်နေပါတယ်။လူဝင်အားလိုအပ်ချက်ရှိနေလို့အလှည့်ကျစနစ်နဲ့ကူညီနေရတယ်လို့စေတနာဝန်ထမ်းတွေကိုဦးဆောင်နေသူကိုတီငိမ့်လင်းကပြောပါတယ်။
လူနာဦးရရောပုံမှန် rate ပဲဖြစ်နေတာပါလေ။အကျန်းချဆင်းတယ်လို့လည်းပြောနေကြအောင်။ကျွန်တော်လည်းကျွန်တော်ကမြင်းတိုင်းနဲ့ပြောမှဆိုတော့မြင်းတန်းနဲ့ SMS ရှိသေးတယ်ဗျ။အပေါ်လည်းမတက်တော့အောက်လည်းမဆင်းတော့ပုံမှန် rate လေးတခုမှအနယ်လေးငြိမ်နေဆိုတဲ့ဟာလည်းရှိသေးတာလေ။ကျွန်တော်ဟိုအများကြီးလည်းကျွန်တော်ကြိုးစားလေးပဲရှိနေသေးတာ။ထင်ထင်းနေရဆိုတဲ့ SMS ရှိသေးရဗျာ။ damage တွေပြရတယ်ကမှဘယ်လိုနေရာရဲ့လိုအပ်ချက်ကရှိရဲ။အားကြောင့်လည်းဆိုတော့ကြာပြီကြာပြီဆိုကြာမှရေဝင်နေတယ်လည်းတော်တော်လေးပြိုင်နေတယ်ကျွန်တော် volunteer တွေပြိုင်တော့ကျွန်တော်အဲ့တဲ့ run ပေးရတဲ့ပုံစံမျိုးကျွန်တော်ပြန်လုပ်နေရတာတိုက်ပွဲကျွန်တော်မပြီးသေးဘူးမပြီးမချင်းကျွန်တော်လောကတရားရှိနေမှာပဲလေ
ကျမ်းမာရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်ရင်းမှာအတည်ပြုလူနာပေါင်း 38,502 ဦးရှိနေပြီးသေဆုံးသူကတော့ 945 ဦးရှိနေပါတယ်သေဆုံးသူတွေရဲ့ 95 ရာခိုင်နှုန်းလောက်ကနာတာရှိယောဂအခမ်းရှိသူတွေဖြစ်နေပြီးအသက်ကြီးသူတွေနဲ့ယောဂအခမ်းရှိသူတွေပိုပြီးသတိရှိကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။